မနက်ရဲ့အပြည့်ရဲ့ညီညီကြီးပြည်ပြည့်စုံဖို့ဆိုရင်တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုကပိုပြီးအရေးပါလာနေတယ်လို့ပြည်ပရောက်တိုင်းနာခေါင်းဆောင်တချို့ကသုံးသပ်ပါတယ်တိုင်းနာလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့အပြစ်ခတ်ရစေပြီးညီညီကြီးပေါ်ဆောင်မှသာတနိုင်ငံလုံးညီညီကြီးကိုဥတည်နိုင်မှာဖြစ်တယ်လို့ပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါအစိုးရရဲ့ညီညီကြီးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ NCA မှာလက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာဩဂုတ်လ3ရက်နေ့ကတွေ့ဆုံခဲ့ကြပြီးတတိယအကြိမ်27ရာစုပင်လုံညီလာခံမတိုင်ခင်အကြိုညှိနှိုင်းဆွေးနွေးကြတာပါအစိုးရညီညွတ်ရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC နဲ့လည်းဩဂုတ်လ4ရက်ဒီကနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါလေပြီးခဲ့တဲ့လပိုင်းနေ့အတွင်း UNSC တပ်ပေါင်းစုထဲကနေလက်နက်ကင်အဖွဲ့တချို့နှုတ်ထွက်သွားတာကြောင့် UNSC အားနည်းလာတယ်ဆိုပေမဲ့ညီညွတ်ရေးဖြစ်စဉ်မှာတော့အရေးပါနေသေးတယ်လို့ချင်းမျိုးသားတူ CNS ရဲ့ဒုက္ခဦးထန်နံလျက်နှံကမြင်ပါတယ
်အခုလက်ရှိကမြောက်ပိုင်းအဖွဲ့ပဲပြောပြောရင်းနဲ့ရှိရပြောပြောပြည်တော်စုငင်းချင်းကြီးနဲ့ပတ်သက်လာရင်လက်နဲ့ကန်အဖွဲ့စီမံနေရတာအရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်ဘာလို့ဆိုတော့တပြည်လုံးငင်းချင်းကြီးရဖို့ဆိုရင်အားလုံးပါဝင်တဲ့ငင်းချင်းကြီးဖြစ်နိုင်ဖို့အတွက်ကျွန်တော်တို့ကဝိုင်းပြီးတော့စူးစမ်းရမှာဖြစ်ပါတယ်ဒါပေမဲ့ချင်းကတ်တဲ့ပုံကတော့ NCA လမ်းကြောင်းအတိုင်းချင်းကတ်တယ်လို့SCA လမ်းကြောင်းနဲ့မသွားသေးတဲ့အဖွဲ့တွေနဲ့လည်းသူတို့အလွတ်တဘောချင်းကပ်ပြီးတော့ဆွေးနွေးနေကြတဲ့အပိုင်းဖြစ်ပါတယ
် UNFP အဖွဲ့ကို2012ခုနှစ်မှာမူလက12ဖွဲ့နဲ့ဖွဲ့စည်းခဲ့ပေမဲ့လက်ရှိမှာ9ဖွဲ့သာတန်တော့တာပါ SCA လမ်းကြောင်းနဲ့ပဲငြိမ်းချမ်းရေးဖြစ်စဉ်ကိုအကောင့်ထည့်ဖော်ဖို့အာတိတရှိထားတဲ့ UNFP အနေနဲ့ SCA အပြည့်အစုံချုပ်ကိုလက်မှတ်ထိုးခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကပြည့်ပြည့်စုံခြင်းမရှိသေးဘူးလို့အမေရိကန်နိုင်ငံ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းခရီမောင်ကပြောပါတယ
် UNSC ငါးဖွဲ့က NCA ရဲ့ policy အတိုင်းသူတို့ကသွားချင်တယ်အဲဒါပေမဲ့အခုက UNSC ကတောင်းထားတဲ့ကိုယ်ချက်ကိုမရသေးဘူးဆိုတော့သူတို့ဆက်ကြည့်နေကြတယ်ဒါပေမဲ့ NCA ကိုကြည့်တဲ့အခါမှာလက်မှတ်ထိုးပြီးတော့မှအကောင့်အထည်မပေါ်တာအများကြီးရှိတယ်ဆိုတော့ကUNSC က NCA ကိုယုံပြီးတော့တဘောတူပြီးတော့မှလက်မှတ်ထိုးတာတောင်မှဒီမထိုးသေးတဲ့မြောက်ပိုင်းကဖွဲ့ကခုနှစ်ဖွဲ့ရှိနေတော့အရင်းချမ်းကြီးဆိုတာကတော့အလောင်းဝေးသေးတယ် NCA ဖုံးယုံနဲ့ရင်းချမ်းကြီးကမရသေးဘူ
းရင်းချမ်းကြီးဖြစ်စဉ်မှာ UWSA ဝါတက်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကပါအပြည့်ရဲ့လက်မှတ်ထိုးနိုင်ဖို့ကိစ္စမှာတရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုပိုကြီးမှကြောင်းဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့တရုတ်ရဲ့ influence ဟာပမာပြည်မှာအများကြီးရှိတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆိုလို့ရှိရင်တရုတ်ပြည်နဲ့အများကြီးဆွေးနွေးရမယ်လို့ထင်တယ်နောက်ပြီးတော့အခုလက်နက်ကိုက်တော်လန်ရေးအဖွဲ့တွေနဲ့အဲ့ဒီတရုတ်အစိုးရနဲ့ကလည်းအရင်ကြီးစပ်နေတယ်ဆိုတော့ဒီ message တစ်ဝက်မှာငြိမ်းချမ်းရေးရပါအောင်ဆိုရင်တရုတ်ကအများကြီးကူညီပေးရမယ်လို့ကျွန်တော်ထင်တယ်
တရုတ်မြန်မာနယ်စပ်မြောက်ပိုင်းတိုင်းဒေသလက်နက်ကင်တွေနဲ့အရေးကိစ္စမှာတရုတ်မြန်မာနှစ်နိုင်ငံအစိုးရတွေကြားသဘောတူညီမှုတွေရှိနိုင်တယ်လို့သုံးသပ်သူကတော့ CNF ဒုက္ခဦးထန်နံမြန်တန်ဖြစ်ပါတယ
်မြောက်ပိုင်းအဖွဲ့ကလည်းဒီငင်းချမ်းရေကိုလိုလားတဲ့အဖွဲ့ပဲဖြစ်တယ်လေဒါကြောင့်သူညှိနှိုင်းပြီးတော့အဖြေရှာမှာပဲလေငင်းချမ်းရေလုပ်တဲ့ခါကျတော့ကိုကဖြစ်ချင်တာကြီးတစ်ခုတည်းကိုတင်းခံနေရင်တော့ဘယ်လိုလုပ်ဖြစ်နိုင်မလဲဒါပေမဲ့တရုတ်နိုင်ငံကကျွန်တော်တို့ငင်းကြရင်မှလွှမ်းမိုးတို့ကင်နိုင်မယ်အနေထားမျိုးလောလောဆယ်တော့မမြင်သေးပါဘူး။ဒါပေမဲ့တခုရှိတာကကျွန်တော်တို့ဗမာနိုင်ငံတခုလုံးရဲ့စီးပွားရေးရလဲတရုတ်နဲ့ဆက်ဆက်တဲ့အတွက်ကြောင့်ဒီတိုင်းသာလက်နက်ကင်အဖွဲ့စည်းတွေရဲ့အရေးကိုလည်းတချို့ကိစ္စတွေမှာအစိုးရချင်းသဘောတူညီမှုယူထားတဲ့အချက်တွေလည်းရှိကောင်းရှိနိုင်တယ်လို့ကျွန်တော်တို့ထင်တယ်လေ။
27ရာစုပင်လုံညီလာခံတတိယအကြိမ်ဆွေးနွေးပွဲတွေမကျင်းပခင်မှာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့ချင်းမိုင်ဆွေးနွေးပွဲရလဒ်တွေကိုလောင်းနဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုဥရဲကော်မတီ UPDJC အစည်းအဝေးမှာတင်ပြဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာ